တရုတ်ဆန့်ကျင်ဆန္ဒပြပွဲတွေနိုင်ငံအနှံ့ဖြစ်ပွားနေတဲ့ဗီယက်နမ်နိုင်ငံကထိုင်ဝမ်တမ်နီဆက်ရုံဒီကေယုံမှာတော့တရုတ်လုံထမတူတည်ဆုံသွားပါတယ်။တောင်တရုတ်ပင်လယ်ပြင်ကပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့နယ်မြေမှာတရုတ်နိုင်ငံကရင်းနှံတူးစင်တည်ဆောက်မှုပေါ်မကျေနပ်ကြတဲ့အတွက်ဆန္ဒပြပွဲတွေဖြစ်ပွားနေရမှာဗီယက်နမ်နိုင်ငံအလဲပိုင်းဟာတင်းပြည်နယ်ကလူသေဆုံးမှုကတော့ပထမဆုံးဖြစ်တယ်လို့လည်းဒီကနေ့ပဲတာဝန်ရှိသူတွေကပြောပါတယ်။ Reuters သတင်းဌာနကတော့တည်ဆုံသူ20ကျော်ထိရှိနေပြီလို့လည်းတာဝန်ရှိသူတွေကိုကူကဖော်ပြခဲ့တာပါ။တရုတ်ဆန့်ကျင်ဆန္ဒပြတဲ့အနေနဲ့ VNL အလုပ်သမားထောင်ပေါင်းများစွာလုပ်ငန်းခွင်တွေကစွန့်ခွာခဲ့ကြသလိုနိုင်ငံခြားကုမ္ပဏီတွေကိုတိုက်ခိုက်ဖျက်ဆီးရမှာလူပေါင်း100လောက်လည်းထိခိုက်ဒဏ်ရာတွေရခဲ့ကြပါတယ်။တောင်ပိုင်းပင်တောင်ပြည်နယ်မှာဆိုရင်လည်းထိုင်ဝမ်နဲ့ကိုရီးယားပိုင်လုပ်ငန်းတချို့ပါဝင်စစ်ရုံပေါင်းတရာစင်ညိုကိုလူအုပ်နဲ့ဝန်ဝင်ပြီးမိရှုဖျက်ဆီးလူရဲမှုတွေဖြစ်ပွားခဲ့ပါတယ်။ VNL လုံလင်းရဲတွေကအခြေအနေကိုထိမ့်သိမ့်နိုင်မှုကြိုးစားနေတဲ့အချိန်ထဲမှာပဲမနေ့တုန်းကစစ်ရုံတော်တော်များကိုလည်းပိတ်ထားခဲ့ကြပါတယ်။ရဲတပ်ဖွဲ့ကလူပေါင်းနေရာရုပ်ကိုဖမ်းဆီးထားကြောင်းသတင်းထုတ်ပြန်ထားပေမဲ့အခြေအနေဟာစိတ်မချရသေးဘူးလို့ပြည်တော်ပြည်နယ်မှာရှိတဲ့ထိုင်ဝမ်စီးပွားရေးလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌကပြောပါရယ်တရုတ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဟာချွန်ရင်ကတော့ဗီယက်နမ်နိုင်ငံကအကြမ်းဖက်မှုတွေနဲ့ပတ်သက်လို့အလွန်အမင်းစိုးရိမ်နေတဲ့အကြောင်းနဲ့အပြစ်ကျူးလွန်သူတွေကိုလည်းထိရောက်ရေးယူဖို့ဒီကနေ့ပဲတောင်းဆိုခဲ့ပါရယ်